ောရရှင်များခင်ဗျာငွေဆိုတာလူလူရဲ့တည်ကြည်ကြိုက်ဖြစ်တယ်လို့ဆိုပါတယ်။ပက်ဆန်ရမယ်ဆိုရင်ဘာနှဖူးစိုက်တူးတယ်မိတ်ဆွေရင်ဖြစ်ပါစေသစ္စာဖောက်ယုံနေမကတပ်ဖြတ်ဖို့တောင်းဝန်မလေးကြပါဘူး။သုံးနှစ်လုံးလုံးတေးတူးရှင်မကွာအတူတော်အတူလာခဲ့ကြပြီမဲ့ရဲရဲဆက်ဆက်သစ္စာဖောက်ရတဲ့သူတူကိုဒီကနေ့တင်သိရတော့တမချန်းစီစဉ်မှာလေးလာမှာဖြစ်တဲ့ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး22အခန်းငယ်1ကနေအခန်းငယ်38အထိမှာတွေ့ရမှာဖြစ်ပါတယ်။သုံးနှစ်လုံးလုံးတပြေးညီစွာတဒန်းတစားဒီအဆင့်တန်းမခွဲအတူတူသွားလာလောက်ကင်ဆောင်ရွက်ခဲ့ကြတဲ့သူတွေဖြစ်ခဲ့ကြပြီမဲ့လို့ကြာလာတဲ့အခါမှာတော့ဘသူကဘသူထက်တာလွန်ကြီးမြတ်တယ်လဲဆိုတာကိုခွန်ကြီးခွန်ငယ်အချင်းချင်းညှင်းခုန်ကြတဲ့အကြောင်းအကယ်မူပြုတဲ့သူဟာငယ်သားလိုဖြစ်ရမှာဖြစ်ပြီးအုပ်ဆိုးတဲ့သူဟာအစီခံလိုဖြစ်ရမယ်လို့ယေရှုခရစ်တော်ကသွန်သင်တော်မူပါတယ်။ယေရှုခရစ်တော်နဲ့တပည့်တော်ဆန်ပါရုရဲ့စိတ်ဝင်စားစရာမှတ်သားစရာအကြောင်းချင်းရာတွေပါဝင်တဲ့ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး22အခန်းငယ်1ကနေအခန်းငယ်38အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်တင်ပြထားပါဗျာ
။ကားရိုင်တော်ရဲ့အရေးအမဲကြီးအောက်ကိုကျွန်တော်တို့တဖြည်းဖြည်းတိုးဝင်လာရတဲ့အပိုင်းကတော့ဒီကနေ့ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး22ပဲဖြစ်ပါတယ်။ကျွန်တော်ရဲ့ကယ်တင်ရှင်ရဲ့လူဘဝနောက်ဆုံးနေ့များအကြောင်းကိုဒီကျမ်းမှာမြင်ရပြီပေါ့။ယူရရှကာယုတ်ရဲ့စုပ်ပဲ့တဲ့အကျမ်းတမန်တော်ပေတရုသစ္စာဖောက်မှုကယ်တင်ရှင်ကိုလူမဆန်စွာဆက်ဆံခြင်းများဆိုတာတွေကိုကျွန်တော်ရင်းနှင်းသီးစွာတွေ့ရပါလိမ့်မယ်။ရှင်လုကာဒီအခန်းမှာဖော်ပြတဲ့နေ့ရဲ့အကြောင်းကတော့အခြားခရစ်ဝင်တွေနဲ့ရှင်ရင်ထိုက်ပြီးတော့ကျေပြန့်ခြင်းမရှိပါဘူး။ဒါပေမဲ့ကားရိုင်တော်ကိုဓာတ်ရိုက်ညွှန်ပြနေတဲ့အကြောင်းအချင်းရာတွေကတော့အလွန်ပီပြင်းနေမှာဖြစ်ပါလိမ့်မယ်။မိတ်ဆွေများခင်ဗျာ။ဖာရိရှဲတွေကျမ်းတတ်တွေပါဝင်တဲ့ယေပရောဟိတ်အမှုပြုတဲ့ဘာသာရေးအုပ်စုကြီးရဲ့အကြံတွေယူရရှကာယုတ်ရဲ့ကြောက်မဲ့ဖွယ်သစ္စာဖောက်မှုတွေဟာငရဲဘုံကလာတဲ့အစီအမံတွေလို့မြင်ရပြီးတော့ခရစ်တော်နဲ့တပည့်တော်တွေရဲ့ပတ်သက်ခါညစာစားပွဲရတော့ကောင်းကင်ဘုံရဲ့အစီအမံပဲလို့ကျွန်တော်တို့ရှုမြင်ရမှာဖြစ်ပါတယ်။ဒါကြောင့်လဲရှင်လုကာရဲ့ဖော်ပြချက်တွေကိုဖတ်ရင်းနဲ့ဒေါက်တာဖော်စီဆိုတဲ့ပုဂ္ဂိုလ်ကြီးကကားတိုင်းဆိုတာကောင်းကင်ရဲ့ငရဲရဲ့မြေကြီးပြင်ရဲ့အာလုံတို့ရဲ့ဆွေငင်အားများရဲ့ဗဟုချက်မှမှာရှိလျဲဆိုပြီးတော့မှတ်ချက်ပြုခဲ့တာဟာတဲလဲမှန်ကန်ပါကလားလို့ကျွန်တော်တွေးမိပါတယ်။ယူရရှကာယုတ်ရဲ့လောက်ရန်ဆိုပြီးတော့စတင်ကြပါစို့။ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး22အငယ်1မှ3ပတ်သက်ခါအမည်ရှိသောအစုမပွဲခံကဏီးတွင်ယေပရောဟိတ်အကြီးတို့နှင့်ကျမ်းပြုဆရာတို့သည်ကိုတော်ကိုအဘယ်သို့သတ်ရအံ့ဤဟုရှာကြံကြ၏။အဘယ်ကြောင့်ရှာကြံရကြသနည်းဟုမူကားလူများတို့ကိုကြောက်ကြ၏ထိုအခါစာရန်သည်တပည့်တော်တစ်ကြိမ်နှစ်ပါးအဝင်ဖြစ်သောယူရရှကာယုတ်အထဲသို့ဝင်သည်ဖြစ်၍ဒီကျမ်းမှာသေခြင်းရဲ့ထိဆက်မှုကိုခံစားရမည်ထင်ပါတယ်အမှန်တော့လွန်ခဲ့တဲ့6လခန်းလို့ရည်မှန်းရတဲ့အချိန်မှာဖိလိပ္ပိကဲသရီဆိုတဲ့ယွာကနေယေရုရှလင်ကိုမျက်နှာမူလိုက်ကလေးကသေခြင်းလမ်းကိုကိုတော်ဥတီခဲ့တယ်လို့ပြောကိုပြောရပါလိမ့်မယ်ဘာကြောင့်ဒီလမ်းကိုတမင်ရွေးတယ်လဲကျွန်တော်လူသားနဲ့လူသားရဲ့အပြစ်သမိုင်းကိုပြောင်းပြန်လှန်ပြီးတော့အပြစ်ကနေလွတ်မြောက်ကယ်တင်ခြင်းတရားနဲ့ကောင်းကင်ဘုံကိုရောက်ဖို့အတွက်အသေးခံဖို့အတွက်ပဲဒါအမှန်တရားတစ်ခုပဲရှိတယ်ခံယူသူကခံယူနိုင်ပါမှဒီကျေးဇူးတရားကိုခံစားကြရမှာယုံကြည်မှနောင်တတရားနဲ့ကိုးကွယ်စိတ်ကပ်မှခံစားရမှာဒါကိုတော့သိနာလေဖို့နဲ့ခံယူဖို့အထူးပဲအရေးကြီးတယ်လို့ဒီနေရာမှာကျွန်တော်မှတ်ထားရပါမယ်ပြောရင်ဆိုရင်တပည့်အရင်ခောက်ခောက်ယူရရှကာယုတ်ဖောက်လာပြီ။ကဲတင်ချင်းလမ်းပေါ်မှာရောက်တယ်။ရောက်တယ်နဲ့ပဲအခုချက်ချင်းလင်ငင်စာရန်ဝင်ပြီတဲ့။စာရန်ဟာကျွန်တော်မိတ်ဆွေတို့ကိုချောင်းနေတယ်။ဘုရားသခင်ကိုပါဇက်ကယုံကြည်ယုံလောက်နဲ့ဟန်ပြဘုရားရှိခိုးကြောင့်တည့်ယုံလောက်နဲ့လည်းမဖြစ်ဘူး။မခိုင်မာတဲ့ယုံကြည်ခြင်းနှလုံးသားကိုအချိန်မရွေးစာရန်ဝင်ပွင့်နောက်နိုင်တယ်ဆိုတာကိုသိနာလေဖို့ဒီကျမ်းကဆုံးမသွန်သင်နေပါတယ်။အငယ်၄မှ၆ထိုသူသည်ယေပရောဟိတ်အကြီးပိမှန်တော်မှုများထံသို့သွားပြီးလျှင်ယေရှုကိုအဘယ်သို့အယားမည်နည်းဟုတိုင်ပင်လေ၏ထိုသူတို့သည်ဝမ်းမြောက်သောစိတ်ရှိ၍ငွေပေးမည်ဟုဝန်ခံကြ၏ယူရရှကာယုတ်သည်လည်းဝန်ခံပြီးမှလူများမရှိစဉ်တွင်ကိုတော်ကိုအချင်းငှာအစဉ်သင်သောအချိန်ကာလကိုရှာကြံလျက်နေ၏ရှင်မသဲတို့ကဖော်ပြခဲ့တဲ့အတိုင်းပတ်သက်ခါပွဲကလူရှုပ်တော့ပရိသတ်များယင်ခရစ်တော်ဘက်ကဝင်ပြီးများသူတို့ကိုခံချကြလေမလားဆိုပြီးတွေးမိပြီးတော့ပွဲတော်အချိန်ကိုသူတို့ကြော်လွှားပြီးမှခရစ်တော်ကိုအပိုင်သတ်ဖို့အချိန်ကိုညှိကြတာပါအဲ့ဒါတွေဟာလူသားရဲ့အကြံတစ်ခုမှမဖြစ်ခဲ့ဘူးသူတို့စီမံတာတွေတစ်ခုမှဖြစ်မလာဘူးက ကောင်းကင်နိုင်ငံတော်စီမံကိန်းအတိုင်းသာဖြစ်ပေးရပါတယ်ခရစ်တော်ဖျားရွေးချယ်တဲ့ပတ်သက်ခါပွဲအချိန်မှာပဲကားတိုင်းပေါ်မှာအသေးခံခြင်းဟာဖြစ်ကိုဖြစ်ရပါလိမ့်မယ်ရှင်ယောဟန်ခရစ်ဝင်အတိုင်းဆိုရင်သစ္စာပေါက်ယူဒရှကာယုအတွက်ခရစ်တော်ကိုယ်တိုင်ကအချိန်ကိုအမိန့်ချပေးခဲ့တယ်ဆိုတာကိုဆက်လက်ပြီးတော့ကျွန်တော်တို့တွေ့မြင်ရပါလိမ့်ဦးမယ်ခရစ်တော်ဤပတ်သက်ခါနောက်ဆုံးညစာဆိုပြီးတော့ဆက်လက်တင်ပြပါရစေရှင်လူကာခရစ်ဝင်ကျမ်းအခန်းကြီး22အငယ်9မှ23ပတ်သက်ခါသိုးတငယ်ကိုသတ်ရသောနေ့ဒီဟုသောအဆုမပွဲနေ့သို့ရောက်သောအခါကိုတော်ကငါအဖို့စားဖို့ရာသင်တို့သည်သွား၍ပတ်သက်ခါပွဲကိုပြင်ဆင်ကြလော့ဟုပေတရုနှင့်ယောဟန်ကိုစေလွှတ်တော်မူ၏သူတို့ကလည်းအဘယ်အရ၌ပြင်ဆင်စေခြင်းကအလိုရှိတော်မူသနည်းဟုမေးလျှောက်ကြသောကိုတော်ကသင်တို့သည်မြို့ထဲသို့ဝင်သောအခါရေအိုးဆောင်သောသူကိုတွေ့လိမ့်မည်။ထိုသူနောက်သို့လိုက်၍သူဝင်သောအိမ်သို့ဝင်ပြီးမှ"ငါသည်ငါတပည့်တို့နှင့်တကွပတ်သက်ခါပွဲကိုစားရသောအခန်းကအဘယ်မှရှိသနည်း။ဆရာကမေးသည်ဟုအိမ်ရှင်ကိုပြောကြလော့။ထိုသူသည်ပြင်ဆင်လျက်ရှိသောအထက်အခန်းကြီးကိုပြလိမ့်မည်။ထိုအခန်း၌ပြင်ဆင်ကြလော့ဟုမိန့်တော်မူ၏။တပည့်တော်တို့သည်သွား၍စကားတော်အတိုင်းတွေ့လျင်ပတ်သက်ခါပွဲကိုပြင်ဆင်ကြ၏။ဒီလိုခရစ်တော်ကအဝေးကပြင်ဆင်ခြင်းအကြောင်းကိုကျွန်တော်ကတော့တကုံးနမိတ်ရယ်လို့မသတ်မှတ်ပါဘူးကယ်တင်ရှင်စီမှာချစ်ခင်တဲ့ပရိသတ်တွေရှိနေပြီဖြစ်တယ်။သူဟာယေရုရှလင်ကိုခဏခဏရောက်ခဲ့ဘူးထားတော့ကြိုတင်စည်းဝါးရိုက်ထားခြင်းဖြစ်ဖို့များတယ်လို့ကျွန်တော်အယူအဆကိုတင်ပြခြင်းပါတယ်။သခင်အတွေ့ဆိုတာနဲ့ငဲကလေးကိုအသင့်ပေးလိုက်တဲ့လူလိုပေါ့။အခုလဲဆရာအတွေ့ဆိုတာနဲ့အထက်ခမ်းမကြီးကိုစေတနာသရာတရားနဲ့ဖွင့်ပေးသူလို့ကျွန်တော်ယူဆမိပါတယ်။အဲ့ဒီလိုကယ်တင်ရှင်အတွေ့အစင်အမြဲအသင့်ပြင်ဆင်ပေးနိုင်သူများဖြစ်နိုင်ကြပါစေလို့ကျွန်တော်ဒီနေရာမှာမိတ်ဆွေတို့အားလုံးကိုအားပေးတိုက်တွန်းလိုက်ပါရစေ။အငယ်၁၄မှ၁၈အချိန်ရောက်မှတမန်တော်တကြိတ်နှစ်ပါးတို့နှင့်အတူဇပွဲ၌ရောင်းတော်မူ၍ငါသည်အသေးမခံမီဤပတ်သက်ခါပွဲကိုသင်တို့နှင့်အတူစားခြင်းကအလွန်အလိုရှိလေပြီ။ငါဆိုသည်ကဘုရားသခင်နိုင်ငံတော်၌ပတ်သက်ခါပွဲမပြည့်စုံမီတိုင်အောင်ယခုမှစ၍ဤပွဲကိုငါတဖန်မစားရဟုမိန့်တော်မူလျက်ခွက်ဖလားကိုယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှဤခွက်ကိုယူ၍အချင်းချင်းဝေကြလော့ငါဆိုသည်ကဘုရားသခင်၏နိုင်ငံတော်မတည်မီတိုင်အောင်ယခုမှစ၍စပြည့်ရည်ကိုတဖန်ငါမတော့ရဟုမိန့်တော်မူ၏သေသေးချာချာစဉ်းစားလိုက်ရင်လူမောပွေရာကောင်းတဲ့အတိတ်ကိုစွန့်ပစ်ခြင်းဆိုတာကိုတွေ့ရပြီဟုတ်တယ်ပတ်သက်ခါဆိုတာဟာအဲ့ဒီညအချိန်ကစပြီးတော့အတိတ်မှာသာကြီးကျယ်ခဲ့တယ်ချိန်နဲ့အပြော့သွားခဲ့ပြီအားပြော့ပြီးကြံခဲ့ပြီကျေးဇူးတော်ညစာစားပွဲဆိုတာဟာပတ်သက်ခါပွဲကြီးရဲ့အစာတီကြံရစ်ပြီအဲ့ဒါကတော့တခြားမဟုတ်ဘူးကယ်တင်ရှင်ကိုသတိရစေတဲ့လစဉ်ပထမဥပုံနေ့တိုင်းမှာခရိယန်တွေကျင်းပလိရှိတဲ့ပွဲတော်ပဲကဘာတစ်ခုလုံးနဲ့ဆိုင်တဲ့ပွဲကျေးဇူးနဲ့ဂယုနာတော်နဲ့ဖန်တီးလိုက်တဲ့ပွဲတော်ကြီးပဲလွန်မောပွဲကောင်းခြင်းနဲ့အတူအောင်းမေ့ပွဲကောင်းခြင်းနဲ့အတူကယ်တင်ရှင်သခင်ခရစ်တော်ဟာလူသားအားလုံးတို့အတွက်ပျော်ရွှင်ပွဲအခြေအနေတရက်ကိုလည်းဖန်တီးပေးမယ်။သူ့ရဲ့အသေးခံခြင်းပါ။သူဟာကြည်ကြည်နက်နက်နဲ့ပါဝင်ခဲ့ခြင်းဖြစ်လိမ့်မယ်ဆိုတဲ့အချက်ဟာလေဘယ်လူသားကမှတန်တရားဖြစ်เสียအကြောင်းမရှိပါဘူးခင်ဗျာ။အငယ်၁၉နှစ်၂၀ထိုအခါမုန်းကိုယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှမုန်းကိုဖဲ့၍ဤမုန်းကသင်တို့အဖို့လုံးကစွန့်သောငါ၏ကိုဖြစ်၏။ငါကိုအောင်းမေ့ဖို့ရာဤတို့ပြုကြလော့ဟုမိန့်တော်မူ၏။ထိုနည်းတူညစာစားပြီးမှခွက်ကိုလည်းယူ၍ဤခွက်ကသင်တို့အဖို့လို့ငါသွန်းသောငါ၏အသွေး၌တည်သောဗြိညင်တရားသည်ဖြစ်၏ဒီစပြည့်ရေဟာအလွန်အတိတ်ပဲလေးနက်တဲ့စပြည့်ရေပဲခရစ်တော်ကပြောတယ်ငါအသွေး၌တည်သောဗြိညင်တရားသည်တဲ့တချို့ကခရစ်တော်သောက်တာမတွေ့ရဘူးဆိုပြီးတော့ပြောတယ်မဟုတ်ဘူးကိုတော်တိုင်းဟာပါဝင်ပြီးသောက်ကိုသောက်ခဲ့လိမ့်မယ်ဟေပြဲဩဝါဒစာအခန်းကြီး၁၂အငယ်နှစ်ကိုကျွန်တော်ကိုးကားလိုပါတယ်ထိုသခင်သည်မိမိရှိ၌ထားသောဝမ်းမြောက်ခြင်းအကြောင်းကြောင့်ရှက်ကြောက်သောအရာကိုမမှတ်ဖဲလက်ဝါးကတ်တိုင်၌ခံပြီးမှဆိုပြီးဖော်ပြထားပါတယ်ဒါကြောင့်လွန်မောပွဲကောင်းတဲ့အတိတ်ကိုပြစ်ခွာခြင်းနဲ့အတူဝမ်းမြောက်ဖွယ်ကယ်တင်ခြင်းတရားကိုဖော်ပြခဲ့တဲ့ကျေးဇူးတော်ညစာစားပွဲကြီးဒီညစာစားပွဲကြီးဟာမုံရဲ့စပြည့်ရဲ့အားဖြင့်ခရစ်တော်ဆိုတဲ့ဘုရားသခင်ရဲ့မပြောက်ပြက်နိုင်တဲ့မဟာကြောက်ရွံ့ကြီးကိုတီးပေးခဲ့ခြင်းဖြစ်တယ်လို့ကျွန်တော်ဒီနေရာမှာလေးနဲ့စွာတင်စားလိုပါတယ်။ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး7အငယ်26မှာသင်တို့သည်ထုံမုံကိုစား၍ထိုခွက်ကိုသောက်သောအခါကသခင်ဖျားအသေးခံတော်မူခြင်းကိုကြွလာတော်မမူမီတိုင်အောင် ပြကြဤလို့ဆိုထားပါတယ်။ကဘာပေါ်မှာအခိုင်အကန်းဆုံးရုပ်ထုကြီးဟာဖြင့်မုံနဲ့စပြည့်ရီအဖြစ်ဘယ်တော့မှပျောက်ဆုံးနိုင်ခြင်းမရှိနိုင်တဲ့အကြောင်းခိုင်မာစွာဖော်ပြနေစေဖြစ်တယ်။ဒီရုပ်ထုကြီးဟာလူသားတို့သမိုင်းတလျှောက်မှာဘယ်သောအခါမှပျောက်ပြက်ခြင်းမရှိနိုင်ပါကြောင်းတင်ပြလိုက်ပါစေ။သစ္စာဖောက်မြည်သူသိပြီဆိုတဲ့အပိုင်းကိုအခုဆက်လက်ဖော်ပြခြင်းပါတယ်။အငယ်27မှ23သောတော်လည်းငါကိုအနှံတော်သူ၏လက်သည်ဤစပွဲပေါ်မှငါလက်နှင့်အတူရှိ၏ခွဲခန့်မှတ်သားတော်မူသည့်အတိုင်းလူသားသည်သွားရမည်သောတော်လည်းလူသားကိုအနှံသည့်သူသည်အမင်္ဂလာရှိ၏ဟုမိန့်တော်မူ၏တပည့်တော်တို့သည်လည်းထိုအမှုကိုအဘယ်သူပြုအပ်နည်းဟုအချင်းချင်းမေးမြန်းကြ၏ဒီအချက်ဟာတပည့်တော်တွေအနေနဲ့ငါတို့များဖြစ်နေလိမ့်မလားငါများပါနေမလားဆိုတဲ့အတွေးကနေပေါက်ဖွားတဲ့သရုပ်သကံလို့ကျွန်တော်စွပ်စွဲခြင်းပါတယ်အဲ့ဒီလိုတွေးမိတယ်ဆိုကြရက်ကိုဟာအချိန်မရွေးသစ္စာဖောက်တဲ့ဖောက်နိုင်တဲ့လူဆိုတာဝန်ခံရမရောက်ဘူးလားမိတ်ဆွေအပေါင်းတို့ခင်ဗျာကျွန်တော်ဟာကယ်တင်ရှင်သခင်ခရစ်တော်အပေါ်မှာအချိန်မရွေးသစ္စာဖောက်ဖြစ်နိုင်တဲ့အပြစ်သားတွေဖြစ်တယ်ဇာတိပဂရိအားနေတဲ့လူသားတွေဖြစ်တယ်ဆိုတာကိုကျွန်တော်ဘယ်လို့မှမေ့ထားလို့မရနိုင်ပါဘူးကိုဘုရားသခင်ကိုယုံကြည်ခြင်းမှာပြည့်စုံလုံလောက်ပြီဆိုတဲ့အတွေ့အမျိုးဘယ်တော့မှမမွေးကြဘူးလို့ပါတယ်အခုဆက်ပြီးတော့မိသူကြီးမြတ်ပါဒဏီဆိုတဲ့ခေါင်းစဉ်နဲ့ဆက်လက်တင်ပြလို့ပါတယ်အငယ်24ထိုမတပါတပဲ့တော်တို့သည်မိမိတို့တွင်အဘဲသူသည်သာ၍ကြီးမြတ်သည်ဟုအချင်းချင်းညှင်းခုန်ခြင်းရှိသည်ဖြစ်၍အချိန်မရွေးသစ္စာဖောက်နိုင်တယ်ဆိုတဲ့လူသားရဲ့ဇာတိပဂရီကိုတဲ့သာရင်မနာလိုတဲ့စိတ်နဲ့သူများတဲ့ကြီးမြတ်ခြင်းနဲ့စိတ်ကြတော့လေအပြည့်ရှိနေပြန်နေအံ့ဩစရာမကောင်းဘူးလားအငယ်25မှ28အချင်းချင်းညှင်းခုန်ချင်းရှိသည်ဖြစ်၍ကိုတော်ကလော့ကီမင်းတို့သည်အစိုးတရားပြုတ်တတ်ကြ၏အာနာထားသောသူတို့ကိုလည်းကျေးဇူးရှင်ဟုခေါ်ပေါ်ကြ၏သင်တို့မူကားထိုတို့မပြုတ်ကြနှင့်သင်တို့တွင်အကဲမှုပြုသောသူကိုငယ်သားကဲ့သို့ဖြစ်စေအုပ်ဆိုးသောသူကိုလည်းအစေခံကဲ့သို့ဖြစ်စေအဘယ်သူသည်သာ၍ကြီးမြတ်သနည်းစပွဲ၌လျောင်းသောသူသည်ကြီးမြတ်သလားလှုပ်ကြွေးသောသူသည်ကြီးမြတ်သလားစပွဲ၌လျောင်းသောသူသည်ကြီးမြတ်သည်မဟုတ်လောသောတော်လည်းငါသည်တင်တို့တွင်လှုပ်ကြွေးသောသူကဲ့သို့ဖြစ်၏ကဲတင်ရှင်ရဲ့ကားတိုင်းတော်ပေါ်မှာကျွန်တော်အတွက်အသေးခံခြင်းမှာကို၌ကသူရဲ့နှိမ်ချတဲ့စိတ်ကိုစားကံမေတ္တာဆိုတာတွေကိုဖော်ပြနေပြီးသားဖြစ်ပါတယ်ပြီးတော့အခုကျင်းပနေတဲ့ကျေးဇူးတော်ညစာစားပွဲကြီးဟာကျွန်တော်အချိန်ကာလဒီကနေ့အထိတည်နေတဲ့ခရစ်တော်ပြင်ဆင်ပေးတဲ့ကျေးဇူးတော်စားပွဲကြီးဖြစ်ပါတယ်သူပြင်ဆင်ပေးတဲ့ပွဲတော်ကိုကျွန်တော်ဟာဖြောက်မှတ်ခြင်းဆိုတဲ့ဝိယုံကိုဆင်မြန်းပြီးတော့တယောက်စားသောက်ယုံသာလိုပါれကျွန်တော်အတွက်မိကံအသင်ကြာအသင်ဆိုသလိုကယ်တင်ရှင်ပေးခဲ့တဲ့ကျေးဇူးတရားပဲဖြစ်ပါれအငယ်28မှ30ငါသည်စုံစမ်းနှောက်ရခြင်းကိုခံစဉ်တွင်သင်တို့သည်ငါ၌မှီဝဲသောသူဖြစ်ရ၏ငါခမည်းတော်သည်ငါအားနိုင်ငံကိုပေးတော်မူသည်နှင့်အညီသင်တို့သည်ငါ၏နိုင်ငံတွင်ငါစပွဲ၌စားသောက်သောအခွင့်ကို၎င်းတရားပလင်ပေါ်မှထိုင်၍ဣသရေလလူ12မျိုးကိုအောင်ဆိုးရသောအခွင့်ကို၎င်းငါသည်တင်တို့အားပေးမည်ဟုမိန့်တော်မူ၏တပည့်တော်တွေသာခံစားရမည့်သီးသန့်အခွင့်အရေးလို့ကျွန်တော်ဆိုချင်ပါတယ်ကယ်တင်ရှင်သခင်ခရစ်တော်ဟာချစ်တဲ့တပည့်တော်တွေနဲ့အတူတရားပလင်မှာထိုင်နေပါတယ်ကျွန်တော်အခြားလူသားတွေကြတော့ကောင်းကင်နိုင်ငံတော်မှာကောင်းမွန်တဲ့နေရာရဖို့အတွက်ကိုယ့်ဘာသာကိုယ်ကိုယ့်အပိုင်းနဲ့ကိုယ်စူးစမ်းအားထုတ်ဖို့လိုချောင်းကိုလေတမန်ကျမ်းစာရဲ့အချုပ်အစိတ်ပိုင်းများမှာကျွန်တော်လေ့လာခဲ့ရပြီးပါပြီ။ကဲတင်ချင်းတရားဆိုတာကတော့ကျေးဇူးတော်ကြောင့်လူတိုင်းလူတိုင်းရနိုင်ပြီးသားဖြစ်ပါတယ်။ကျွန်တော်တူးချင်းပေါ်မှာပေးထားတဲ့ကောင်းကြီးမင်္ဂလာတွေဟာမတူညီနိုင်ပါဘူး။ဒီကောင်းကြီးမင်္ဂလာတွေဟာကိုယ့်အနေနဲ့ဘလောက်ထိုက်ထိုက်တန်တန်တန်ဖိုးရှိအောင်သုံးဆွဲကြရတယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ကောင်းကင်နိုင်ငံတော်မှာမတူညီတဲ့နေရာတွေရကြရလိမ့်မယ်လို့ကျွန်တော်ကတွေးခေါ်မျှော်မြင်မိပါတယ်။ကိုယ့်ရဲ့အသက်တာကိုပေလျကံအသုံးမပြုကြပါနဲ့လူသားအလုံးဟာဘုရားသခင်ရဲ့ဝိညာဉ်မှုတ်သွင်းခြင်းခံထားရတဲ့နိုင်ငံတော်နဲ့ထိုက်တန်တဲ့လူသားများသာဖြစ်တယ်ဆိုတဲ့လူသားရဲ့အဆင့်အတန်းကိုနားလည်ကြဖို့ထပ်ဆင့်ကြင်ပြလိုက်ပါစေရှင်ပေတရုညင်းပယ်မှုယေရှုကြိုတင်သူသိမြင်ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်ဆက်လက်ဖော်ပြသွားလိုပါတယ်အငယ်31နဲ့32ကိုနားဆင်ကြည့်ကြပါတပန်သခင်ဘုရားကရှိမုံရှိမုံဂျုံဆန်ကိုစကားနှင့်ချတဲ့ကဲ့သို့စာရန်သည်တင်တို့ကိုချရမည်အကြောင်းအခွင့်တောင်းသည်ဖြစ်၍တင်ဤယုံကြည်သောစိတ်မပြတ်စေခြင်းကငါသည်တင့်ဖို့ဆုတောင်းလေပြီ သင်သည်သတိရပြန်သောအခါသင်ညီအကိုတို့ကိုတည်ကြည်စေလောဟုမိန့်တော်မူခြင်းပေတရုကြီးဟာစာရန်လက်ချက်နဲ့မိမယ်ဆိုတာကိုသိတယ်လို့သူ့အမားကနေမှတခါသတိတရားပြန်ပြီးရလာမယ်ဒီအခါမှာတော့မဟာအပြောင်းလဲကြီးဖြစ်ပြီးတော့ဒီတပည့်တော်ကြီးရဲ့နှလုံးသားတခွင်းစိတ်အစင်မှာယုံကြည်ခြင်းခွန်အားတွေပြင်းထန်လာလိမ့်မယ်ဆိုတာကိုခရစ်တော်ကြိုပြီးတော့နားလည်ထားပြီးပြီဒါကြောင့်မလို့ငါသည်သင့်အဖို့ဆုတောင်းလေပြီတဲ့ပြီးတော့မင်းဟာအဲ့ဒီလိုသတိတရားရပြီးပြောင်းလဲခြင်းမှာတခြားညီအကိုတွေကိုပါခွန်အားပြေဝအောင်လှုပ်ပေးပါပေတရုဆိုပြီးတော့ခရစ်တော်ပြောလိုက်ခြင်းဖြစ်ပါတယ်ဟုတ်ပါတယ်ခရစ်တော်ကိုကျွန်တော်အမြဲတွေ့ဖက်ထားကြရမယ်ဒါဆိုရင်သူဟာကျွန်တော်အတွက်ကိုစားကံမေတ္တာများနဲ့ကျွန်တော်ရဲ့ဘဝတွေပျို့ပြက်တိုက်စားမသွားရလေအောင်ဆုတောင်းပေးနေပါလိမ့်မယ်ကျွန်တော်ရဲ့ကိုယ်ပိုင်ဘဝအမြင်မှာလဲဒီအချက်ဟာအလွန်ကောင်းမွန်တဲ့မေတ္တာတော့ကျေးဇူးတော်လို့ကျွန်တော်ခံစားမိပါတယ်ရင်းရင်မှုတွေဒုက္ခဆင်းရဲခြင်းတွေနဲ့အတူတန်တရားတွေအကြိမ်ကြိမ်ဖြစ်ပွားမိခဲ့ပါတယ်ယုံကြည်ခြင်းစိတ်ဘုံဘုံလဲတဲ့အထိတခါမှမဖြစ်အောင်ကယ်တင်ရှင်ကာကွယ်ဆောင်မခဲ့ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18အငယ်၈နဲ့၉မှာခရစ်တော်ရဲ့ဆုတောင်းတံကိုပြန်ပြီးသတိရစရာကောင်းလို့ဒီနေရာမှာတင်ပြလိုပါတယ်အကြောင်းမူကားအကျွန်ုပ်အားပေးတော်မူသမျှသောအရာတို့ကိုသူတို့အားအကျွန်ုပ်ပေး၍သူတို့သည်ခံယူသဖြင့်အကျွန်ုပ်သည်အထံတော်မှကြွလာသည်ကိုအသက်သိကြသည်နှင့်ကိုတော်သည်အကျွန်ုပ်ကိုဆေလွတ်တော်မူသည်ကိုယုံကြည်ကြပါ၏သူတို့အဖို့လို့ငါအကျွန်ုပ်ဆုတောင်းပါ၏လောကီသားတို့အဖို့အလုံးကဆုတောင်းသည်မဟုတ်ပါအကျွန်ုပ်အားပေးတော်မူသောသူတို့သည်ကိုရောဤလူဖြစ်သောကြောင့်သူတို့အဖို့အလုံးကဆုတောင်းပါ၏ကြားကြတဲ့အတိုင်းပဲလောကီသားဆိုတဲ့ဇာတိပဂရိဘက်ရောက်နေတဲ့လူတန်းစားတွေအတွက်သူကအသေးသာခံယုံခံတာဆုမတောင်းနိုင်ဘူးတောင်းလို့လည်းဘယ်လိုလုပ်ရနိုင်မလဲသူ့ကိုလက်မခံခြင်းဟာသူ့ကိုအပီးပိုင်ညှင်းပယ်ထားခြင်းနဲ့မတူဘူးလားဇာတိပဂရိထဲမှာပဲနစ်မြုပ်နေတဲ့လူတွေအဖို့ကဲတင်ချင်းကျေးဇူးဆိုတာဟာလူချင်းရင်ပထမဦးဆုံးနောင်တတရားနဲ့ယုံကြည်ခြင်းနဲ့သာတည်ဆောက်ပြီးရယူရမှာပါအခုတမန်တော်ကြီးရှင်ပေတရုဟာတရင်ကမြကိုတော်ကိုညင်းပယ်ခဲ့ပြီမြင်ခရစ်တော်အားဖြင့်ယုံကြည်ခြင်းပြန်လည်ခိုင်ကနေဒီမဟာယုံကြည်ခြင်းအစွန်းသက်တည်နဲ့အသင်းတော်တို့ရဲ့သမိုင်းဦးခေါင်းဆောင်ကြီးဖြစ်လာခဲ့ပါတယ်ယူရရှကာယုံနဲ့ရှင်ကြည့်ပါအစကတည်းကကိုကျိုးအတွက်ကဲတင်ရှင်ကိုရောက်စားခဲ့ယုံနေမကဘူးအချိန်နဲ့အချိန်နေနဲ့အခွင့်အရေးရှိတဲ့ဂျားရဲရတောင်မှကဲတင်ရှင်ကိုပြန်ပြီးမဖက်တွေခဲ့လေတော့ဘဝအမှောင်ဟာအကျွင့်မဲ့သူ့ကိုနိုင်စားသွားခဲ့ရပါတယ်မိတ်ဆွေများခင်ဗျာပြန်လဲခိုင်ခန့်လာသူတယောက်ရဲ့ခွန်အားသက်တည်ဆိုတာဟာအဆုံးတက်ရင်အလွန်ပြင်းထန်တဲ့အရှိန်တကိုးကိုရရှိနိုင်ပါတယ်အတိတ်ဘယ်ကတော့အမားကနေအမှန်ကိုသိလာရတဲ့လူတယောက်ဟာအမားရဲ့အတွေ့အကြုံကနေပြီးသင်ခန်းစာတွေကိုသာမန်လူတွေရရှိခံစားထားရလို့ပဲဖြစ်ပါတယ်ဒါကြောင့်လေဒီလိုခွန်အားမျိုးနဲ့တမန်တော်ကြီးရှင်ပေတရုဟာကယ်တင်ရှင်အတွက်အသက်ကိုစွန့်ပြီးတော့အမှုတော်ဆောင်ခဲ့ခြင်းပဲဖြစ်ပါတယ်။ဒီကနေ့ဖို့မူရစ်ဆေးဝါးနဲ့အရဲ့ရဲ့ခြေကျွန်းတနာယာကရဲ့ခြေကျွန်းရာဇဝတ်လုပ်ငန်းများရဲ့ခြေကျွန်းငွေနဲ့စီးစိမ်ဥစ္စာတို့ရဲ့ခြေကျွန်းအာနာနဲ့ယာရုထန်န္တရတွေရဲ့ခြေကျွန်းတွေဒီပုံကိုယ်တွေအားလုံးအတွက်ကျွန်တော်ခရစ်တော်ရဲ့နာမတော်မှာဆုတောင်းပေးလိုပါတယ်။တဲ့အချက်နေနဲ့နောင်တနဲ့ယုံကြည်ခြင်းကိုရယူနိုင်ပါစေပြီးတဲ့နောက်သတိရပြန်သောအခါဘဝသူအပြစ်ရဲ့ကြေးကျွန်ညီကိုမောင်သမားများအတွေ့တည်ကြည်စေသောသူများဖြစ်နိုင်ကြပါစေသတည်းဆိုတဲ့တောင်းစုပဲဖြစ်ပါတယ်သင်တည်ရသောသမာကျမ်းကိုရေးသားတဲ့ဆရာကြီးဒေါက်တာမက်ဂီကသူ့ရဲ့သင်ယုတ်ဘဝမှာအရက်အိုးဂျိုးကတ်နေတဲ့ပုဂ္ဂိုလ်ကြီးတယောက်ဟာပြောင်းလဲလာတယ်အဲ့ဒီပုဂ္ဂိုလ်ကြီးဟာပြောင်းလဲလာပြီးတဲ့နောက်အသင်းတော်အရေးအောက်မှာဝင်ရောက်ပြီးတော့ဘဝသူအယတမားပေါင်းများစွာတို့ရဲ့ဘဝကိုကဲတင်ခြင်းတို့ရောက်ရှိအောင်ဆောင်ကျင်းပေးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။အငယ်33ပေတရုကသခင်အကျွန်ုပ်သည်ကိုရောနှင့်အတူထောင်တဲသို့၎င်းအသေးသက်ချင်းသို့၎င်းလိုက်ချင်းကအသင့်ရှိပါ၏ဟုပြောလေတော့မိတ်ဆွေများခင်ဗျာပေတရုညာတာမဟုတ်ပါဘူးတကယ်ပြောတာပါစိတ်အားထက်သန်စွာပြောခဲ့ခြင်းဖြစ်ပါတယ်အဲ့ဒီချိန်မှာသူဟာကိုယ့်ရဲ့နှလုံးသားစိတ်အစဉ်ဟာအားနေတယ်ဆိုတာကိုကိုကိုကမသိခဲ့ဘူးလူသားတို့ဟာအဲ့ဒီလိုပဲရိမ့်ရွယ်ပါများဖြစ်တတ်တယ်ဆိုတာဟာကြီးမားလာတဲ့သင်ငန်းစာယူရန်အချက်ပါပဲခင်ဗျာအငယ်34သခင်ဖျားကပေတရုငါဆိုသည်ကယနေ့တွင်ကြက်မတွန်မီသင်သည်ငါကိုမသိဟုသုံးချိန်မြောက်အောင်ညင်းလိုက်မည်ဟုမိန့်တော်မူ၏ကဲတင်ရှင်ပြောခဲ့တဲ့အတိုင်းသာသနာသမိုင်းရဲ့ထိတ်တန်းခေါင်းဆောင်ကြီးပေတရုတယောက် အဲ့ဒီညညလေကြက်တွန်တန်မကြားရမိမှသုံးချိန်သုံးခါညင့်ပယ်ခဲ့ပါတယ်ဒီကျမ်းရဲ့နောက်ပိုင်းရှင်းလင်းချက်မှာဒါကိုနားဆင်ကြအောင်ပါပါတပည့်တော်တို့ရဲ့လာမယ့်အချိန်ကာလများဆိုပြီးတော့ခေါင်းစဉ်နဲ့ဆက်လက်တင်ပြပါအောင်မယ်အငယ်35တဖန်မိတ်တော်မူသီကအထက်ကငွေအိတ်လွယ်အိတ်ခြေနှင်းမပါဘဲသွားကြလော့ဟုသင်တို့ကိုငါစီလွတ်သောအခါတစုံတစ်ခုလိုသလောဟုမေးလျင်တစုံတစ်ခုမြမလိုပါဟုရှောက်ကြသောအရင်တစ်ခါဆေလွတ်လိုက်တဲ့အမှုတော်ဆောင်ခြင်းဟာဣသရေလနယ်နိမိတ်အတွင်းမှာသာဖြစ်တယ်။ဒီတုန်းကအကြောင်းကိုကယ်တင်ရှင်ကပြန်ပြီးတော့မေးတယ်။မင်းတို့ကိုအဲ့ဒီတုန်းကငါငွေအိတ်လွယ်အိတ်ခြေနှင်းမပါဘဲသွားကြဆိုပြီးမှားခဲ့တယ်။အဲ့ဓာရီအဲ့ဒီတုန်းကလိုအပ်ခဲ့သလားလို့မေးတယ်။ဒီတော့တပည့်တော်တွေကလည်းမလိုအပ်ခဲ့ပါဘူးတဲ့။အမှန်တော့ခရစ်တော်ကသိပြီးသားကိုတမင်ထက်မေးခြင်းဖြစ်ပါတယ်။သူရဲ့ထက်ချက်မကွာလိုက်ပါစောင့်ရှောက်ခြင်းရှိနေတယ်ဆိုတာကိုတပည့်တော်တွေသိနာလေစေခြင်းလို့တမင်သတိပေးလိုက်တဲ့သဘောနဲ့ဒီမေကွန်းကိုထုတ်လိုက်တာပါပဲဟုတ်ပါတယ်သူရဲ့အသေးခံခြင်းနဲ့ရှင်ပြန်ထမြောက်ခြင်းရဲ့နှောင်းပိုင်းအချိန်မှာတော့ကယ်တင်ရှင်ရဲ့အမှုတော်ကိုထမ်းဆောင်ဖို့အတွက်တပည့်တော်တို့သွားရမယ့်ခရီးဟာကျင်းမြောင်းတဲ့ဣသရေလဘောင်အတွင်းမှာမဟုတ်တော့ပါဘူးအရှိအလေပိုင်းဒေသလို့အခုကျွန်တော်ပြောပြောနေတဲ့ပတ်ဝန်းကျင်ဒေသတဲ့လေကျေပြောသွားပါပြီ။ကဘာမြေအနှံ့ခီးဆန့်ကြရပါတော့မယ်။ဒါကြောင့်အငယ်36မှာအခုလိုဆက်လက်မိမ့်မွက်လိုက်ပါတယ်။ယခုမူကားငွေအိတ်ရှိသောသူသည်ယူစေ၊လွယ်အိတ်ရှိသောသူသည်ယူစေ၊ဓာတ်မရှိသောသူသည်အဝတ်ကိုရောင်း၍ဓာတ်ကိုဝယ်စေ။ကဲ့တင်ရှင်ရဲ့အမြင်ဟာအစဉ်ခစ်မီယုံမကခစ်ကိုတောင်မှကြော်လွန်နေတယ်ဆိုတာဟာရှင်းရှင်းကြီးမြင်ရတဲ့အပိုင်းဖြစ်ပါတယ်။လိုဓာတ်တွေအကုန်ယူကြတဲ့အဲ့ဒီထဲမှာဒါကိုတောင်မချန်နဲ့ပါတယ်အဲ့ဒါကဘာအတိတ်ပဲလေတစိမ့်ရှိတိုင်းဒါချင်းရှင်ခုတ်ဖို့လေလားဒါမှမဟုတ်ရင်လေဒါချင်းကျိမ့်ဖို့လေလားမဟုတ်ပါဘူးဥရောပနိုင်ငံများကိုသွားရမယ်အာရှတိုက်အိန္ဒြိယနိုင်ငံအထိသာသနာပြုကြရမယ်လမ်းမှာလူစိုးသခိုးတပြားနဲ့တရိတ်ဆန်ကအစအန္တရာယ်တွေရှိနိုင်တယ်ဒါကြောင့်ဒါလိုတယ်မရှိရင်မဖြစ်လို့အဝတ်တောင်ရောင်းပြီးဝယ်ကြရမယ်လို့ကဲ့တင်ရှင်မှားပါတယ်ကိုကိုကိုကာကွယ်နိုင်စွန်းရှိရမယ်ဆိုတာဒီကနေ့အဖို့လေလိုအပ်နေတာပဲမဟုတ်ဘူးလားအပြက်အပြက်နှာခေါင်းသွေးထွက်တဲ့အမိုက်ကစပြတ်သက်မိလောင်တဲ့ကြိုတင်ပြင်ဆင်ခြင်းနဲ့ကာကွယ်တားဆီးခြင်းမရှိလို့အဲ့နဲ့ထွင်ရမယ်ကိစ္စကိုပောက်ဆိုင်နဲ့ပောက်ပြီးရှင်းရတာလူတွေဖောင်းနဲ့သိမ့်နဲ့ချီပြီးအသက်ပေးတော့မှရှင်းသွားရဒါတွေကိုကျွန်တော်ကြားနေကြရပါတယ်ရှင်လူကာခရစ်ဝင်ကျမ်းအခန်းကြီး22အငယ်38အကြောင်းမူကားထိုသူသည်မတရားသောသူတို့နှင့်ရေတွက်ဝင်ခြင်းသို့ရောက်၏ဟုသောကြံစာချက်သည်ငါ၌ယခုပင်ပြည့်စုံရမည်ငါအမှုအရာတို့သည်ပြည့်စည်ခြင်းသို့ရောက်ကြပြီဟုမိန့်တော်မူ၏ယင်းနှင့်ပွဲအသေးခံရခြင်းလို့မြင်ရအောင်ခရစ်တော်ဖော်ပြလိုက်တာပါပဲဒါဟာဓမ္မဟောင်းကျမ်းများရဲ့ပြည့်စုံခြင်းပဲပြီးတော့ကမ္ဘာလောကရဲ့အပြစ်တရားကိုပေးဆက်ခြင်းဖြစ်တယ်အကျွေးမရှိတော့ပြီဒီအချက်တွေကိုခရစ်တော်ညွှန်ပြနေပါတယ်ရှင်လူကာခရစ်ဝင်ကျမ်းအခန်းကြီး22အငယ်38ထိုသူတို့ကလည်းသခင်ဓာတ်နှစ်စင်းရှိပါပြီဟုရှောက်ရင်တံပြီဟုမိန့်တော်မူ၏အာလုံးပေါင်းမှဓာတ်နှစ်စင်းဖြစ်မယ်လို့ကျွန်တော်ယူဆပါတယ်အဓိကအချက်ကကို့အန်ဒရယ်ကိုကို့ကာကွယ်ဖို့သာဖြစ်လို့လုံလောက်ပြီဆိုတဲ့သဘောခရစ်တော်ပြောလေသလားလို့ကျွန်တော်တွေးဆပါတယ်ခရစ်တော်ဟာလက်နဲ့အားကိုနဲ့ထင်ရှားဆိုင်ခြင်းကိုကြိုက်မကြိုက်တော့မကြခင်မှာပဲရှင်းရှင်းကြီးမြင်ကြရအောင်မှဖြစ်တဲ့အကြောင်းတင်ပြရင်ဒီကနေ့သင်ခန်းစာကိုရပ်နားပြရစီခင်ဗျာ
ဒေါက်တာထွန်းမြတ်ကြီးစီစဉ်တင်ဆက်တဲ့သင်တရတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး22အခန်းငယ်39ကနေအခန်းငယ်87အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ